ကယားပြည်နယ်လွိုက်ကော်မြို့ရဲ့အရှိတ်ဘက်စစ်ဘေးရှောင်စခန်းတစ်ခုမှာတော့ကလေးငယ်အများစုပါဝင်တဲ့စစ်ဘေးရှောင်၈ဦးကိုဗစ် -19 ရောဂါပိုးကူးစက်ခံထားရကြောင်းစစ်ဆေးတွေ့ရှိထားပါတယ်။လက်တလောမှာတော့ပိုးတွေ့လူနာတွေကိုသိသန့်ထားရှိပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
လွိုက်ကော်မြို့ရှိဘက်စင်စကန်းစစ်ဘေးရှောင်စခန်းနေစစ်ဘေးရှောင်ရွာသားရှိဦးမှာစစ်စစ်ချက်ရကိုဗစ် -19 ရောဂါပိုးကူးစက်ခံရတယ်လို့စစ်ရှောင်ကော်မတီဝင်တူကပြောပါတယ
်။ဒီစစ်ဘေးရှောင်ကမှန်တယ်အပြာဝူးချောတော့ပေါ့နော်ဒီလိုချောဖြစ်ပြီးတော့အဲ့ဒါကိုတိုးတော့ကကြည့်ကြည့်လိုက်တော့ positive ရတွေ့တာတယ်။လေးကစုပေါင်း6ဦးနဲ့ဆက်ချက်တဲ့အနှဦး
ဒီလူနာတွေဟာစစ်ဆောင်စခန်းတွင်ဝန်ရှိုအနှပြောက်နေရာကနေဩဂုတ်လ၄ရက်နေ့မှာစီကံထွက်ပြပြီးဆက်နက်စစ်ဆေးချက်ရကိုဗစ်ပိုးစတစ်တွေ့ရှိခဲ့တယ်လို့ဆိုပါတယ်။လက်ရှိပိုးတွေ့လူနာ၈ဦးကိုသီးသန့်ထားထားတယ်လို့သူကပြောပါတယ်
။ကိုဗစ်ပိုးစတစ်တွေ့ဆိုစတဲ့ဒီအောင်ကိုဗစ်တွေ့ထားတယ်ဖြစ်ပြီးပေါ့နော်။အများနဲ့မသိအောင်ဆိုပြီးတော့အာလေဆွေရေးပညာတွေအာလို့တင်း
ယောဆေယောကလူကြီး900စုပေါင်းနေနေရတဲ့စင်စကန်စစ်ချောင်စကန်တစ်ခုလုံးကိုလော့ဒ်ဒေါင်း14ရက်ချထားပြီးတော့အဝင်ထွက်ပိတ်ထားတယ်လို့စစ်ချောင်ကော်မတီဝင်တူးကပြောပါလေ။ဒီစစ်ချောင်ရွာသားတွေဟာပြီးခဲ့တဲ့မေလကစလို့ဒေသခံ PDF တွေနဲ့စစ်တပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုပဋိပက္ခတွင်နေရကန်နေသိမ်းရှောင်နေကြရပါတယ်။စစ်ချောင်စခန်းမှာလည်းနာစေးချောင်းဆိုးသူအများပြားနေပြီးကိုဗစ်ကူးစက်မှုပြန့်ပွားလာမှာကိုစိုးရိမ်နေရသလိုအောက်ဆီဂျင်အိုးနဲ့အကာအကွယ်ဝတ်စုံ PPE လိုအပ်နေပါတယ
်ကိုဗစ်နဲ့ပတ်သက်တာဆိုတော့လိုရလက်တန့်စီရတော့သူတို့ကဒီချစ်ချောင်းကော်မတီကမှယူပြီးတော့သူ့အတူဖြော်ပေါ့နော်အလူချင်းချပြီးတော့လောက်ကြတယ်အောက်ဆီဂျင်တော့တားဖြစ်နေချိန်မှာတော့အခက်အခဲရှိပါတယ် PPE ကလည်းကျွန်တော်တို့ကအခက်အခဲပါတယ်အဲ့ဒီ PPE မျိုးဆိုတော့
ကိုဗစ်သတ်သရလိုင်းတွင်ကြားပြည်နယ်လွိုက်ကွန်မြို့မှာကိုဗစ်ပိုးတွေ့ရှိသူ950ကျော်ရှိနေပြီးသေဆုံးသူ30ကျော်နေပြီလို့ရွှေလိုက်ကော်ပရာဟိတတဲ့တာဝန်ရှိသူတို့ကပြောပါတယ်
ဖြစ်နေကြားပြည်နယ်မှာကိုအလုံးမ950ကျော်ပါပြီလေမနေ့ကဒီ positive ကသေဆုံးမှုက31ယောက်သေသွားပြီဒီနေ့မနေ့ကကိုရတီးရတော့အများကြီးပေါ့ဗျာ
စစ်ကောင်စီဘက်ကနေကြေးရွာရပ်ကွက်တွေမှာကိုဗစ်တားဆီးကာကွယ်ရေးဂိတ်တွေကိုဖြတ်သိမ်းခိုင်းတာတွေကြောင့်စစ်ဆောင်စကန်တီပိုးကူးဆက်ပြန့်ပွားလာမှာကိုစစ်ဆောင်သူတွေကနေစိုးရိမ်နေကြရပါတယ်မြန်မာစစ်တပ်ကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းမေလကဆလို့မိုးပြဲလွိုက်ကော်တီမော့ဆူဖရူဆူအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကင်ပြီးတော့စစ်ကောင်စီတပ်တွေကိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ်ဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား9000ကျော်နေရာဆုံးသွားပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ